အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗစ်ဇာရစ်တို့ဟာဆွစ်ဇာလန်နိုင်ငံမှာဒီကနေ့တနင်္လာနေ့မှာထပ်မံတွေ့ဆုံကြပြီးတော့အချိန်အကြာကြီးညှိနှိုင်းလာနေတဲ့အီရန်နျူကလ িয়ার အရေးနဲ့ပတ်သက်လို့သဘောတူညီချက်တွေရယူနိုင်မှုဆက်ပြီးတော့ကြိုးပမ်းနေကြပါတယ်။မနေ့ကတနင်္လာနေ့မှာနောက်ဆုံးကျင်းပခဲ့တဲ့ဆွေးနွေးပွဲမှာတော့နှစ်ဖက်တန်တမန်တွေကျွမ်းကျင်သူတွေနဲ့အတူမစ္စတာကယ်ရီမစ္စတာဇာရစ်တို့ပါဝင်ခဲ့တာဖြစ်ပါတယ်။အီရန်အနေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်တွေကိုငြိမ်းချမ်းတဲ့ရည်ရွယ်ချက်နဲ့သာလှုပ်ဆောင်သွားဖို့အားမခံပြီးတော့အပြန်အလှန်အားဖြင့်အီရန်ပေါ်မှာချမှတ်ထားတဲ့စီးပွားရေးရဓာတ်ခက်ပိတ်ဆို့မှုတွေကိုဖယ်ရှားပေးမဲ့သဘောတူညီချက်မူပေါင်းချမှတ်နိုင်မှုသူတို့ဘာသူတို့သတ်မှတ်ထားခြင်းရောက်ဖို့ကသတင်းနှစ်ပတ်ပဲလိုတော့တာဖြစ်ပါတယ်။နောက်ဆုံးညှိနှိုင်းမှုခက်ခဲနေတဲ့ကိစ္စရပ်တွေဟာလုံထုံးလုံနည်းဆိုင်ရာထက်နိုင်ငံရေးနဲ့ဆိုင်တဲ့ပြဿနာတွေဖြစ်တယ်လို့ဝန်ကြီးကယ်ရီကတနင်္ဂနွေနေ့ကပဲပြောသွားပါတယ်။လုံထုံးလုံနီးပိုင်းအယူအဆတွေမှာကွဲလွန်မှုတချို့ရှိနေသေးပေမဲ့အီရန်ရဲ့နျူကလ িয়ার အစီအစဉ်ဟာငြင်းငြင်းနဲ့ရည်ရွယ်ချက်နဲ့ဖြစ်တယ်ဆိုတာကိုကမ္ဘာကိုသက်သေပြဖို့ကြိပေးထားတဲ့အတိုင်းနိုင်ငံရေးကဆုံးဖြတ်လှုပ်ဆောင်ရမယ့်နေရာမှာညှိနှိုင်းမှုခက်ခဲနေတယ်လို့မစ္စတာကယ်ရီက CBS ရုပ်မြင်သံကြားရဲ့ Face the Nation အစီအစဉ်မှာပြောကြားသွားပါတယ်ရှင်။